အစ္စလာမစ်စတိတ်အစ္စလာမ်အစွန်းရောက်ဆက်သွေးကြွတွေကိုအမေရိကန်ကဘလို့နှိမ်နှင်းမယ်ဆိုတဲ့မဟာဗျူဟာကိုသမ္မတဘဲရက်အိုဘားမားကဗုဒ္ဓဟူးနေ့ညကျရင်ရုပ်မြင်သံကြားပေါ်ကနေမိန့်ခွန်းပြောကြားရှင်းပြမှာဖြစ်ပါတယ်။နိုင်ငံရဲ့လုံခြုံရေးအတွက်အင်မတန်အရေးတကြီးဦးစားပေးရမယ့်ကိစ္စတစ်ခုဖြစ်တယ်လို့သမ္မတအိုဘားမားကယုံကြည်တဲ့အကြောင်းအင်ဘီရိုပြောခွင့်ရသူဂျော့ချ်အာနက်စ်ကပြောပါတယ်။ဆက်သွေးကြွတွေရဲ့အန်ဒီရယ်နဲ့အစ္စလာမစ်စတိတ်အစ္စလာမ်အစွန်းရောက်တွေအင်အားညှော်နေသွားစေဖို့နဲ့သူတို့ကိုဖြိုခွင်းနှိမ်နှင်းသွားဖို့သူရဲ့အစီအစဉ်တွေကိုသမ္မတကပြောပြမှာဖြစ်တယ်လို့ပြောခွင့်ရသူကပြောပါတယ်။သမ္မတရဲ့အစီအစဉ်အသေးစိတ်ကိုအင်ဘီရိုပြောခွင့်ရသူအာနက်စ်ကကြိုမပြောပေမဲ့အီရတ်ကိုအမေရိကန်တပ်တွေဆေးလွှတ်မှာမဟုတ်ဘူးလို့သမ္မတအိုဘားမားကပြောထားပြီးသားဖြစ်ပါတယ်။အင်ကာနေတော့ကတော့သမ္မတအိုဘားမားကသူရဲ့အစီအစဉ်တွေကိုအထက်လွှတ်တော်နဲ့အောက်လွှတ်တော်ကဒီမိုကရက်နဲ့ရီပပ်ဘလစ်ကန်အမတ်ခေါင်းဆောင်တွေကိုတွေ့ဆုံရှင်းပြခဲ့ပါတယ်။ဆီးရီးယားပေါ်လေကြောင်းကတိုက်ခိုက်တာအပါအဝင်အစ္စလာမစ်စတိတ်အစွန်းရောက်ဆက်သွေးကြွတွေအပေါ်စစ်ရေးဆောင်ရွက်မှုမှန်သမျှမလုပ်ခင်မှာသမ္မတအနေနဲ့လွှတ်တော်ရဲ့ခွင့်ပြုချက်ကိုရယူရမယ်လို့လွှတ်တော်အမတ်တချို့ကအလေးထားပြောနေကြပါတယ်။ဒါပေမဲ့သမ္မတကတော့သူ့မှာလုတ်ပိုင်ခွင့်အာဏာရှိတယ်လို့လွှတ်တော်ခေါင်းဆောင်တွေကိုပြောခဲ့တဲ့အကြောင်းအင်ဘီရိုကပြောပါရရှင်။